ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်13653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်13935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိဆိုကွယ်ဒုက္ခနာကိုကို
ပျော်လိခြင်းတန်တော်တာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။သောဒရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာလွမြောက်လန်းဆိုတဲ့ကျမချင်းဆိုင်ရာဗဟုသုတအကြောင်းအရာလေးကိုဝေမျှတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။သောဒရှင်များရှင်။တခါတည်းရင်ကျမတို့ရဲ့ဘေးပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေဝန်းရံရရှိပြီးမိမိအတွက်ထွက်ပေါက်ရှိသေးလားဆိုပြီးတော့စိတ်ပြက်နေတဲ့အချိန်တွေရှိကြမှာပါ။တော်တာရှင်များရှင်ဘန်ဆိုတဲ့လူငယ်လေးတယောက်ရဲ့ခိယမန်ဘဝလေးအကြောင်းကိုတင်ပြပေးချင်ပါတယ်ဘန်ကို USA နိုင်ငံမှာမွေးဖွားခဲ့ပါတယ်ဘန်ရဲ့မိခင်ကာဆန်ဟာဆင်းရဲပြီးညီကိုမောင်နှမ21ယောက်ရှိတဲ့အိမ်တော်မိသားစုကနေဆင်းသက်မွေးဖွားကြီးမြင့်လာသူတူဖြစ်ပါတယ်ဘန်ရဲ့မိခင်ဟာအသက်12နှစ်အရွယ်မှာတော့မောင်နှမ73ယောက်ရှိပြီးသူမထက်အသက်15နှစ်ကြီးတဲ့အမျိုးသားတူနဲ့အိမ်အောင်ကြခဲ့ပါတယ်။ဘယ်ရဲ့မိခင်ကာဆန်ဟာတတိယရန်အထီးသားပညာသင်ကြားခဲ့ရတာမို့သူမအတွေ့စာပတ်တတ်ဖို့ကအခက်ခဲရှိခဲ့ပါတယ်။ကာဆန်အနေနဲ့သားနှစ်ယောက်ထွန်းကားခဲ့ပါတယ်။သောတာရှင်များရှင်ဘယ်အနေနဲ့အသက်ငယ်စဉ်သူကြီးမြင့်လာတဲ့အခါဆရာဝန်တူဖြစ်ချင်တယ်လို့ပြောခဲ့ပါတယ်။ဘန်နုမီတာစုဟာရာစုမှုကြီးဆိုတဲ့ပတ်ဝန်းကျင်မှာနေထိုင်ခဲ့ကြရပါတယ်။ဆင်းရဲတဲ့မိသားစုဖြစ်တဲ့အတွက်ဘန်ရဲ့စိတ်ကူးအိမ်မက်တွေအကောင့်ထဲဖွင့်နိုင်ပါမလား။ဘန်ရဲ့ပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေပေါ်များလာပါတယ်။ဒီအရာတွေကဘန်အနေနဲ့အိမ်ပြင်ကိုထွက်လိုက်တာနဲ့တွေ့ကြုံရပါတယ်။ဘန်တက်တဲ့ကြောင့်မှလည်းဒီပြဿနာတွေကလည်းရှိနေပါတယ်။ဆရာဝန်ဖြစ်ခြင်းနဲ့ဘယ်အတွက်မျှော်လင့်ချက်ရှိပါရဲ့လားတောတရှင်များရှင်နောက်25နှစ်ကြာတဲ့အခါဂျွန်ဟော့ပကင်းစ်ရုံမှာလူအယောက်80ပါဝင်တဲ့အဖွဲ့က9လသားအရွယ်ရှိတဲ့ခေါင်းချင်းဆက်အမွားကိုအောင်မြင်စွာခွဲစိတ်ပြီးတဦးချင်းနေနိုင်အောင်ပြုလုပ်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်ဒီခွဲစိတ်မှုကပထမဆုံးအကြိမ်ဖြစ်ပါတယ်ဒီခွဲစိတ်မှုပြုလုပ်ဖို့ငားလာတာကြိုတင်ပြင်ဆင်ခဲ့ရပါတယ်အစမ်းလေးချင်နာကိုလည်းမကြာခဏပြုလုပ်ရပါတယ်ခွဲစိတ်မှုကြာစဉ်ကစုစုပေါင်း22နာရီဖြစ်ပါတယ်သောတာရှင်များရှင်ကောင်းခြင်းဆက်အမွားကိုဥဆောင်ခွဲစိတ်တဲ့ခေါင်းဆောင်ကတော့တခြားသူမဟုတ်ပါဘူးရှင်ဒေါက်တာဘန်ဂျမင်ကာဆန်ဘဲဖြစ်ပါတယ်လေးစားရတဲ့သောတာရှင်များရှင်ဘယ်အနေနဲ့သူ့ရဲ့ဘေးပတ်ဝန်းကျင်မှာအတိုက်အခံတွေပြဿနာတွေဝိုင်းနေပြီမဲ့သူဖြစ်ချင်တဲ့ဆရာဝန်တူဖြစ်အောင်ကြိုးစားခဲ့ပါတယ်။ဒဏ်ရာရနေတဲ့စိတ်ကိုပြုပြင်ပြောင်းလဲပြီးအတိုက်အခိုက်တွေကိုကျော်လွှားအောင်မြင်ခဲ့ပါတယ်။သောတာရှင်တို့လည်းမိမိတို့ရဲ့ဘဝအတ္တမှာတွေ့ကြုံရတဲ့အခက်အခဲပြဿနာစိတ်ဒဏ်ရာတွေကိုပြုပြင်ပြောင်းလဲပြီးဘဝရဲ့ရည်မှန်းချက်ပန်းတိုင်းကိုအောင်မြင်စွာစုခုရရှိနိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ဒေါက်တာရှင်များရှင်။တရားဒေသနာတော်ကိုတိတ်ခါတော့ရတမဆရာ ဦးတင်မောင်ဆက်မှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အားယူကြပါစို
့။မင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ယနေ့မွန်မြလာသောနေ့သစ်ပြန်လည်ရောက်ရှိလာပါပြီ။ချစ်တော်မိတ်ဆွေများယခုလောဒီဇင်ဘာလဆိုရှင်လူတိုင်းလူတိုင်းကရင်ခုန်စွာနဲ့မျောလင်းတန်းတနေတဲ့ခရစ်တော်မွေးဖွားခြင်းနဲ့ပတ်သက်ပြီးတော့ပွဲတော်တွေပြုလုပ်ကျင်းပကြတယ်။ခရစ်တော်မွေးဖွားခြင်းအားဖြင့်ယနေ့လူသားတွေကဆိုရှင်ပျော်ရွှင်ကြတယ်။လူမျိုးမရွေးပါသာမရွေးအားလုံးကတို့ရှိရင်ခရစ်တော်ရဲ့မွေးနေ့ရာသီရောက်လာပြီဆိုရင်ဒီဇင်ဘာလကိုတတ်မှတ်ပြီးတော့ပျော်ပွဲရှင်ပွဲတွေလုပ်ကြတယ်နော်ဖခင်ကိုပုံအားကြတယ်ချစ်တော်မိတ်ဆွေကျွန်တော်တို့အဲ့ဒီလူမျိုးကိုစိတ်နှလုံးသုံးပါပျော်ရွှင်ရုံထက်မပြီးသေးပါဘူးယနေ့သခင်ခရစ်တော်ကိုကျွန်တော်တို့နှလုံးသားထဲမှာဖိတ်ခေါ်ပြီးတော့ပျော်ရွှင်ဖို့ရည်ကြီးပါတယ်ခရစ်တော်ဖခင်ဒီလောကကဘာကြီးကိုမွေးဖွားခြင်းဟာကျွန်တော်တို့အတွက်ပါလားကျွန်တော်တို့အတွက်မိတ်ဆွေတို့အတွက်တကယ်မွန်မြတ်ပါတယ်ကျွန်တော်ကျမတို့အတွက်တကယ်မွန်မြတ်တဲ့အပြုမူဖြစ်ပါတယ်ဒါကြောင့်ဖခင်အကုန်တော်ကိုချီးမွမ်းပါတယ်ဖခင်သခင်ကိုကျေးဇူးတင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကဖခင်ကိုကျွန်တော်တို့ဂုဏ်တော်ကိုချီးမွမ်းဖို့ဖြစ်ပါတယ်ချစ်တော်မိတ်ဆွေဒီနေ့တာယာတော်နေ့တည်းမှာဆက်လက်ပြီးတော့ပေးသွားခြင်းနဲ့မျှော်လင့်ခြင်းဓမ္မဒေသနာကတော့သူငယ်တော်ကိုနာမည်ပေးခြင်းဆိုပြီးတော့သတင်းစကားပေးသွားခြင်းပါတယ်ဒါကြောင့်သူငယ်တော်ကိုဘယ်လိုနာမည်ပေးမလဲသူငယ်တော်ကိုနာမည်ပေးဖို့ရန်အတွက်မာရိအပြုကမြာမာရိဒီမှာလို့ရှိရင်ကောင်းကင်တမန်လာတဲ့ခါမှာပြောထားခဲ့ပြီပါပြီ။ကောင်းကင်တမန်ကပြောလေမာရိမင်းရဲ့ဝမ်းပိုက်ထဲမှာဆိုလို့ရှိရင်ပရိသတ်တွေလာယူမဲ့သူပါလို့ရှိရင်ဖခင်သခင်ကိုယ်တိုင်ဖြစ်တယ်။အဲဒီအတွက်ကြောင့်သူ့ကိုယေရှုလို့နာမည်မေ့ရမယ်နော်ခရစ်တော်ယေရှုဆိုပြီးတော့နာမည်မေ့ရမယ်ဆိုပြီးတော့ကောင်းကင်တမန်ကအတိအလင်းပေးထားခဲ့တယ်။ဒါကြောင့်ဒီနာမည်ကပေးပြီးသားနာမည်လည်းဖြစ်တယ်။အဲဒီခေတ်ချိန်ကတော့အရင်ပြားလိချင်းဟာယူဒလူမျိုးတွေရဲ့အလွန်ရှေ့ကျတဲ့ဓလေ့ထုံးစံတစ်ခုဖြစ်ပါတယ်။ဒီအရင်ပြားလိချင်းအခမ်းအနားဟာဆိုရှင်သူရဲ့လူမျိုးတွေအတွက်ဖျားသခင်ရဲ့ဂရိတော်များကိုပုံဆောင်တဲ့အခမ်းအနားဖြစ်ပါတယ်။ဒီအခမ်းအနားကိုမွေးဖွားလာတဲ့ကလေးငယ်ရဲ့အသက်9ရက်ပြည့်တဲ့နေ့မှာဆိုရှင်လောက်ရတယ်။အဲ့ဒီနေ့မှာပဲကလေးရဲ့နာမည်ကိုမှဲ့ရတယ်။ယေရှုဆိုတဲ့နာမည်ဟာဆိုရှင်ဟေဘရဲစကားဖြစ်ပြီးတော့အတိတ်ပဲကတော့ကယ်တင်ရှင်ဖြစ်တယ်ချစ်တော်မိတ်ဆွေ။ဒါကြောင့်ယေရှုဆိုတဲ့နာမည်လိုပဲမှတ်ရမယ်။ဒါကြောင့်တပတ်ကြာပြီးဖြစ်တဲ့အတွက်ကြောင့်ကလေးငယ်ကိုနာမည်ပေးဖို့ရန်အတွက်အချိန်ရောက်လာတဲ့ခါမှာဆိုရှင်ယေရှုလို့အမည်ပေးတယ်။ယေရှုဆိုတဲ့နာမည်ဟာဆိုရှင်သူမွေးဖွားမီကတည်းကနေမှကောင်းကင်တမန်တွေကပေးထားတဲ့နာမည်ဖြစ်ပါတယ်။ဒါကြောင့်သခင်ယေရှုဟာဆိုရှင်သူရဲ့မိဘဖြစ်တဲ့ယောသနဲ့မာရိယာတို့ရှင်သခင်ယေရှုကိုဗိမာန်တော်၌စက္ကပ်အပ်နိုင်ခဲ့တယ်။ရှင်လုကာခရစ်ဝင်ခန်းကြီး1အငယ်28နှစ်ကနေ38ကိုကြည့်လိုက်မယ်ဆိုရင်ခရစ်တော်ကိုဗိမာန်တော်မှာစက္ကပ်အပ်နိုင်ခြင်းကိုတွေ့ရမှာဖြစ်ပါတယ်။ယေရုရှလင်မြို့မှာနေတဲ့ရှိမောင်ဆိုတဲ့သူဟာတို့ရှင်ဖယားတရားဂျိုးသေးလေးစားသူဖြစ်တယ်။သူမသေးခင်မှာကဲတရှင်ကိုဖူးတွေ့ရမယ်လို့ဖယားသခင်နဲ့သူဟာတို့ရှင်ဂရိတော်ရှိခဲ့တယ်။ဖယားသခင်ရဲ့ပညာတော်နဲ့ကားတော်ကိုနားထောင်လို့တဲ့မာရိနဲ့ယောသာတို့ရှိရင်သူငယ်တော်ယေရှုကိုယေရုရှလင်မြို့သို့ခေါ်ဆောင်သွားခဲ့တယ်။ဒါကြောင့်သားဦးယောက်ျားမှန်သည်များကိုဖခင်သခင်တန်ဆက်ကပ်ရမယ်လို့ဖခင်သခင်ရဲ့ပညာတော်ရှိတယ်။သူငယ်တော်လေးရဲ့မိဘနှစ်ပါးဆိုလို့ရှိရင်ဂျိုးငက်ကလေးနှစ်ကောင်ကိုပူဇော်ဆက်ကပ်ကြတယ်။ရှမောင်ဆိုသူပါဆိုလို့ရှိရင်ယေရုရှလင်မြို့မှာဆိုလို့ရှိရင်နေထိုင်တယ်။သူဟာလူကောင်းတစ်ယောက်ဖြစ်ပြီးတော့ဖခင်သခင်ကိုချစ်တဲ့သူဖြစ်တယ်။သူဟာကဲတင်ရှင်ကိုမမြင်ရသေးပဲမသေးနိုင်ဘူးလို့ဖခင်သခင်ရဲ့တန်ရှင်တော်ဝိညာဉ်တော်ကပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်တန်ရှင်တော်ဝိညာဉ်တော်ဆိုရှင်ရှီမောင်ကိုဗိမာန်တော်တဲသို့ဝင်ဖို့ပို့ဆောင်ခဲ့တယ်။အဲဒီချိန်မှာဆိုရှင်သူငယ်တော်ရဲ့မိဘနှစ်ပါးဟာသူငယ်တော်လေးကိုပွေ့ချီပြီးတော့ဗိမာန်တော်တဲသို့ဝင်လာပါတယ်။ရှီမောင်ဟာဆိုရှင်သူငယ်တော်ကိုလက်ထဲမှာပွေ့ပိုက်ပြီးတော့ဖခင်သခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတယ်။သူကသခင်ယခုကျွန်ုပ်အေးချမ်းငြိမ်သက်စွာတည်နိုင်ပါပြီဆိုပြီးတော့ပြောလိုက်ပါတယ်။ဒါသင်ဟာကျွန်ုပ်အားကက်တရှင်ကိုဖူးမြင်ခွင့်ပြုပါပြီ။သင်ဟာလူအလုံးအတွက်သူ့ကိုအသင့်ဖြစ်စေပါပြီ။သူဟာလူမျိုးတကာတို့အားသင်ရဲ့လမ်းကိုပြညွန်လိုက်မယ်။သူဟာတို့ရှင်သင်ရဲ့လူမျိုးဣသေလလူတို့အားဂုံတရေကိုဆောင်းယူပေးလိုက်မယ်။သူငယ်တော်ရဲ့မိဘတွေအားလို့ရှိရင်ရှိမောင်ပြောတဲ့စကားတွေကြောင့်အံ့ဩနေကြတယ်။ရှိမောင်တို့ရှင်သူတို့ကိုကောင်းချီးပေးပြီးတော့မာရိကိုဒီသူငယ်ဟာတို့ရှင်ဣသေလလူမျိုးများအတွက်ဖျားသခင်ရွေးထားတဲ့သူဖြစ်တယ်။မ များစွာသောသူတို့ဟာတို့ရှင်သူ့ကိုစန့်ကျင်ကြမယ်အဲ့ဒီလူတွေကိုလည်းပျောက်ဆုံးသွားမယ်တချို့ကသူ့စကားကိုနားထောင်ပြီးတော့ကဲတင်ချင်းခံရမယ်အားလုံးတို့ရဲ့လျှို့ဝှက်ချက်တွေကိုအလင်းထဲမှာသူဖော်ပြလိမ့်မယ်သင်အားဝမ်းနည်းစေသောအရာတွေလည်းဖြစ်ပေါ်လိမ့်မယ်လို့ရှီမောင်ကပြောပါတယ်အဲ့ဒီချိန်မှာတို့ရှင်ဟန်နဆိုတဲ့အသက်84နှစ်ရှိဒီဖြစ်တဲ့ဖျားသခင်ကိုယိုသေးတဲ့အသက်ကြီးသူအမျိုးသမီးကြီးတဦးရှိတယ်သူမတို့ချင်းနှစ်ပေါင်းများစွာမဟုတ်ဆုံးမတယောက်ဖြစ်ပြီးတော့ဗိမာန်တော်ထဲမှာနေထိုင်ခဲ့တယ်။သူမကနေရောညပါဆူတောင်းခြင်းအစာရှောင်ခြင်းအပြင်ဖခင်သခင်ကိုဝတ်ပြုကိုးကွယ်လေးရှိတယ်။သူမလည်းပဲသူငယ်တော်ယေရှုကိုတွေ့မြင်ခဲ့ပြီးတော့ဖခင်သခင်ကိုကျေးဇူးတင်ခဲ့တယ်။ဒါကြောင့်သူ့ရဲ့လူတွေကိုအပြစ်မှကယ်တင်မဲ့ဖခင်သခင်အားစောင့်မျှော်နေကြတဲ့သူတွေကိုသူငယ်တော်လေးရဲ့အကြောင်းကိုပြောပြတယ်။ချစ်တော်မိတ်ဆွေတို့အဲ့ဒီချိန်ကစပြီးတော့သူငယ်တော်ယေရှုအကြောင်းဟာဆိုလို့ရှိရင်တဖြည်းဖြည်းနဲ့ပွားများလာပြီ။တဖြည်းဖြည်းနဲ့လူတွေသိလာပြီ။ခုနကသိုးထိန်တွေကလည်းသူငယ်တော်ကိုအရင်ဆုံးတွေ့တဲ့ခါမှာသူငယ်တော်ကိုဖူးတွေ့ပြီးတာနဲ့ပဲအဖြစ်မှန်တွေကိုအားလုံးကိုတယောက်ပြီးတယောက်တယောက်ပြီးတယောက်သူ့စကားကိုယ်စကားကိုယ်စကားသူ့စကားပြောပြကြတဲ့ခါမှာသတင်းစီကပြန့်ပြီ။အခုကလည်းဟန်နာကလည်းတခါတည်းဒီသူငယ်လေးကိုတွေ့ရတဲ့ခါမှာမနေနိုင်ဘူးသူတငယ်ချင်းတွေရောအကုန်လုံးလိုက်ပြီးတော့ပြောပြတယ်ချစ်တော်မိတ်ဆွေဒါကြောင့်သူငယ်တော်ရဲ့မွေးဖွားခြင်းဟာတို့ရှိရင်ယနေ့လူတိထင်ရှားမွေးဖွားလာတာဖြစ်ပါတယ်ကောင်းကင်တမန်တွေလည်းသိတယ်လို့တိုးထိန်လည်းသိတယ်နော်ယေဘရဟိလည်းသိတယ်လို့မိုးဆိုးမလည်းသိတယ်ဒါကြောင့်ချစ်တော်မိတ်ဆွေယနေ့ကျွန်တော်တို့အတွက်မွေးဖွားလာတဲ့သူငယ်တော်ဟာတို့ရှိရင်သူ့ရဲ့နာမည်ကယေရှုဖြစ်တယ်ယေရှုကတော့ကျွန်တော်တို့ကိုကယ်တင်မဲ့အရှင်သခင်ဆိုပြီးတော့အတိတ်ပဲရတယ်ကျွန်တော်တို့ကိုကယ်တင်ခြင်းစီမံကိန်းအတွက်သူလောကကမ္ဘာကြီးမှာလာရောက်ပြီးတော့မွေးဖွားခြင်းဖြစ်တယ်ဆိုတာကိုတင်ပြခြင်းပါတယ်ဒါချစ်တော်မိတ်ဆွေတို့ယနေ့ကြားနာရတဲ့သတင်းစကားအတိုင်းသခင်ယေရှုဆိုတဲ့နာမည်ဟာတို့ရှင်ယနေ့ကျွန်တော်တို့လောကသားတွေမှဲ့တဲ့နာမည်မဟုတ်ဘဲနဲ့ကောင်းကင်ကနေမှမှဲ့ခိုင်းတဲ့နာမည်ဖြစ်တဲ့အတွက်ကြောင့်ဒီနာမည်ရဲ့အတိတ်ဘက်ကကယ်တင်ရှင်ဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ရဲ့ကယ်တင်ရှင်သည်ကမ္ဘာလောကမှာအေကံမုတ်ချတကယ်မှန်မှန်ကန်ကန်နဲ့မှန်ကန်စွာမွေးဖွားလာတယ်ဆိုတာကိုကျွန်တော်တို့သိပြီးဖြစ်တဲ့အခါမှာယနေ့ပဲသင်တို့နှလုံးသားထဲမှာသခင်ယေရှုကိုဖိတ်ခေါ်ကြပါစို့သခင်ယေရှုရဲ့မွေးဖွားခြင်းမှာသင်တို့ရဲ့နှလုံးသားထဲမှာလည်းမွေးဖွားယူကြပါစို့သင်တို့အားလုံးဝမ်းမြောက်ပျော်ရွှင်ငြိမ်သက်ခြင်းနဲ့ထောပနာတည်ကျူးနိုင်ကြပါစေလို့ဆုတောင်းဆန္ဒပြုရင်းနေကုန်ချုပ်ပါれအားလုံးပေါ်ဖျားကောင်းကြီးချပေးပါစေထက်ကောင်းငင်ပေါ်နိုင်တရှိတော်မူသောဖဖျားကိုတော်ဒီသာသမီးတို့အတွက်ဤလောကကမ္ဘာကြီးကိုလာရောက်မွေးဖွားခဲ့တယ်မွေးဖွားတဲ့ခါမှာလဲကိုတော်ရဲ့နာမည်ကိုယေရှုဆိုတဲ့နာမည်နဲ့မှဲ့ခဲ့ပါတယ်ဤနာမည်သည်ကယ်တင်ရှင်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဒါကြောင့်ကိုတော်ဒီကယ်တင်ရှင်ဆိုတဲ့အတိုင်းပဲသာသမီးတို့အတွက်ကယ်တင်ဖို့ရန်အတွက်လောကကမ္ဘာကိုလာရောက်ခဲ့တဲ့အတွက်လဲကျေးဇူးတော်ကိုချီးမွမ်းပါတယ်ယနေ့ဤကိုရောရှင်ဖာဖျားယေရှုနာမည်အကြောင်းကိုသိရတဲ့ခါမှာယနေ့ဓမ္မမိတ်ဆွေများအားလုံးတို့ဒီကိုရောဒီတကယ်အမှန်တကယ်မိမိတို့ရဲ့ကယ်တင်ရှင်ဖြစ်ကြောင်းကိုသိရှိတဲ့ခါမှာမိမိရဲ့နှလုံးသားထဲ၌ကိုရောဖျားကိုဖိတ်ခေါ်ပြီးတော့တက်ရှင်၍ဝမ်းမြောက်ကြတော်မူတည်တည်ဖြစ်ပေါ်ရန်အတွက်မာသာတော်မိမိအကြောင်းတပိုင်းတော်တောင်းတော်သခင်ခရစ်တော်ရဲ့နာမတော်ကိုမြပြုပြီးဆုတောင်းပါရဖာဖျားအာမင်
ကောင်းကင်သားတွေအားလုံးဝမ်းမြောက်သို့ကြောင့်သားတွေအားလုံးဝမ်းမြောက်ရေပြည်ကကြထွန်းတော်ဝမ်းမြောက်သွားရောက်ချင်းဖို့မြဖူးစော်လောဘမှုရဏသာရှင်များအဝန်နေရပတ်တငယ်ကတော့တကွယ်မှာ
Hallelujah
Hallelujah ဝမ်းမြောက်လောကီသားတွေအားလုံးဝမ်းမြောက်ပြင်းမာရဲ့ဟိဖို့တော်ဝမ်းမြောက်ဘုန်းနဲ့စီစဉ်ဆုံးကေဝမ်းမြောက်Sala
Come back, we need to go, you go, trust in love.
တွန်းတာဝမ်းမြောက်သွားရောက်ချင်ရောပူမြပူစော်လိုမန်မူရနဲ့သာဆွေမြအဝန်နေရပတ်တဲ့ငယ်ကတော့သွားမှာ
Hallelujah
Hallelujah ဝမ်းမြောက်လောကီသားတွေအားလုံးဝမ်းမြောက်ပြင်းမာရီဘောတော်ဝမ်းမြောက်ဘုန်းနဲ့စီစဉ်ဆုံးငယ်ဝမ်းမြောက်ပြင်းနေတော့နဲ့နေကစားတဲ့ရဲ့သူအနိုင်ချဲလေနေတဲ့
စီစဉ်ကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်ဒုက္ခအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လမှာခရစ်မတ်နဲ့ပတ်သက်တဲ့ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရာခရစ်မတ်ပုံပြင်လေးကတော့မောင်ထူးလေးရဲ့အကောင်းဆုံးခရစ်မတ်လက်ဆောင်ဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေအူမောင်မောင်နဲ့ဒေါ်ချိုးဆိုတဲ့ဇနီးမောင်နှံနှစ်ယောက်မှာမောင်ထူးဆိုတဲ့သားလေးတယောက်ရှိတယ်ကွယ်မောင်ထူးလေးဟာအသက်6နှစ်ရှိပြီပေါ့ကွယ်မောင်ထူးရဲ့မိဘတွေကတိတ်ဆင်းရဲကြတယ်ကွယ်ရွှေငွေမရှိဘဲဆင်းရဲပေမဲ့စိတ်ချမ်းသာကြတယ်ကွယ်ဒီလိုနဲ့ခရစ်မတ်ရောက်တဲ့နှစ်တစ်နှစ်မှာအိမ်သားနီးချင်းတွေကခရစ်မတ်လက်ဆောင်တွေပေးဖို့စီစဉ်ကြတာပေါ့မောင်ထူးတို့မိသားစုကတော့စားဖို့တော့အနိုင်နိုင်တယောက်ကိုတယောက်လက်ဆောင်ပေးဖို့ဝယ်စရာပိုက်ဆံမရှိဘူးပေါ့ကွယ်မောင်ထူးလေးလည်းလက်ဆောင်လှလှလေးတွေလိုချင်တာပေါ့တငယ်ချင်းတွေကိုလည်းလက်ဆောင်ပေးချင်တာပေါ့ကွယ်ဒါပေမဲ့မရှိတော့လဲမပေးနိုင်ရှာဘူးပေါ့ဒူလေးတူမလေးတို့ရေတနေ့တော့ဥမောင်မောင်ဟာသားလေးမောင်ထူးအတွက်ခရစ်မတ်တစ်ပင်လေးတစ်ပင်ပြုတ်လုပေးတယ်ဘာနဲ့ပြုတ်လုလဲဆိုတော့ထင်းယူကိုင်းလေးတွေနဲ့ပေါ့ကွယ်တစ်ပင်ရဲ့ထိတ်မှာငွေကြေးလေးတွေတတ်ထားတယ်ဒါပေမဲ့ကျဲလေးတွေကအယောင်မရှိဘူးပေါ့။ရောင်စုံဘောလုံးလေးတွေလည်းမရှိဘူး။တစ်ပင်ကအကြီးကြီးတော့မဟုတ်ဘူးပေါ့ကွယ်။ဒါပေမဲ့လှပတဲ့ကျိုးဖြူလေးတွေတစ်ကိုင်းမှာချိတ်ဆွဲထားတယ်။တစ်ပင်လေးကိုမောင်ထူးလေးကကြည့်ပြီးသိတဲ့သဘောကြတယ်ကွယ်။ဒါပေမဲ့သူ့အမေကသားလေးမောင်ထူးရဲ့ဒါခရစ်မတ်လက်ဆောင်မဟုတ်ဘူး။ဒါကိုခရစ်မတ်မနေ့မှာမယူသွားရသေးဘူး။သူများကိုပေးဖို့လည်းမသင့်တော်ဘူးပေါ့သူတို့ရဲ့အိမ်မှာပဲထားမယ်ဆိုတဲ့အကြောင်းမောင်ထူးလေးကိုပြောတဲ့သူတို့ရဲ့အိမ်မှာထားတဲ့ခရစ်မတ်သစ်ပင်လေးပေါ့ကွယ်အဲ့ဒီလိုသူ့အမေကပြောတော့မောင်ထူးလေးကစိတ်မကောင်းဘူးပေါ့ဒါပေမဲ့တူလေးတူမလေးတို့ရေတနေ့တော့မောင်ထူးလေးဟာအကြံတစ်ခုပေါ်လာတယ်ကွယ်ဘယ်လိုအကြံလဲဆိုရင်အေးငါအဖေအမေကိုလက်ဆောင်ပေးမယ်အကောင်းဆုံးလက်ဆောင်ပေးမယ်ဆိုပြီးတယောက်တည်းလျှို့ဝဲစီစဉ်တော့တာပေါ့ကွယ်ခရစ်မတ်နေ့မနေ့အစောစောရောက်တော့မောင်ထူးရဲ့ခရစ်မတ်တစ်ပင်လေးမှာလက်ဆောင်တွေပြည့်နေတာပေါ့ကွယ်လက်ဆောင်တွေကိုပကြီးဆွဲပြီးချိတ်ဆွဲထားတယ်သူ့အဖေတွက်ဆိုပြီးဘာဆွဲထားတယ်လဲဆိုတော့ကားအမဲတစ်စီးအနီးရောင်မော်တော်ပုတ်တစ်စင်းလေးရင်ပြန်တစ်စင်းအမေအတွက်တော့
လှပတဲ့လက်စွပ်လေးတစ်ကွင်းအပြာရောင်ဂါဝန်လေးတစ်ထည်လှပတဲ့ကုတ်အင်ဂျီလေးတစ်ထည်ပုံဆွဲပြီးခရစ်စမတ်တစ်ပင်လေးမှချိတ်ဆွဲထားတယ်လေမောင်ထူးအတွဲဆိုပြီးအဖေနဲ့အမေကလက်ဆောင်ပေးတဲ့ပုံကတော့ကစားစရာအမျိုးမျိုးပုံတွေကလားလေးတယောက်တစ်ချင်းဆူနေပုံရေးဆွဲထားပြီးချိတ်ဆွဲထားတဲ့ကွယ်သူ့အမေကိုအဖေကပေးတဲ့လက်ဆောင်ဆိုပြီးတော့လှပတဲ့အိမ်လေးတအိမ်ပေါ့နောက်သူ့အမေကအဖေအတွက်ဆိုပြီးကဗျာစာအုပ်လေးတအုပ်ရေးဆွဲပြီးချိတ်ထားတာပေါ့ခရစ်စမတ်တစ်ပင်လေးမှာမောင်ထူးရဲ့သားမိသားဖအပြန်အလှန်ပေးတဲ့လက်ဆောင်တွေပြည့်နေတော့တာပေါ့ကွယ်မောင်ထူးအမေအဖေလည်းမမျော်လင့်ပဲမောင်ထူးလေးရဲ့ခရစ်စမတ်လက်ဆောင်ဖလဲပွဲအစီအစဉ်လေးကိုပါဝင်ရတဲ့အတွက်သိပ်ပြီးပျော်ကြတာပေါ့ကွယ်ဒူးလေးတူမလေးတို့ရေမောင်ထူးရဲ့အမေအဖေဟာအိမ်မက်တော့မှမမက်ဖူးတဲ့ဒါလေးမောင်ထူးရဲ့လက်ဆောင်တွေကလုံလောက်နေပါပြီလို့ပြောပြီးအယံပျော်ရွှင်ကြတဲ့ကွယ်နောက်ဆုံးလက်ဆောင်တစ်ခုမောင်ထူးကပေးလိုက်သေးတယ်ကွယ်ဘာလက်ဆောင်လဲဆိုတော့လူ3ယောက်ပုံဆွဲထားတဲ့ပကြီပေါ့3ယောက်ကတော့မောင်ထူးအဖေရဲ့အမေရဲ့မောင်ထူးရဲ့ဆိုပြီး3ယောက်ပုံပေါ့ကွယ်သူတို့တွေအားရပါရရီမောနေကြတဲ့ပုံပေါ့ပကြီရုပ်ပုံရဲ့အောက်မှာရေးထားလိုက်တဲ့စာလုံးလေးကကျွန်ုပ်တို့ပုံလို့ရေးထားတယ်ကွ။ဦးမောင်မောင်နဲ့ဒေါ်ချူဟာဆင်းရဲလို့သားလေးအတွက်ထူးထူးခြားခြားလက်ဆောင်မပေးနိုင်ပေမဲ့6နှစ်သားလေးမောင်ထူးကပေးတဲ့အကောင်ဆုံးခရစ်စမတ်လက်ဆောင်ပါပဲလို့မိဘနှစ်ဦးကပြောပြီးပျော်ပျော်ရွှင်ရွှင်နဲ့မှတ်တမ်းတင်ကြတဲ့ကွ။တူလေးတူမလေးတို့လည်းခရစ်စမတ်မှာမောင်ထူးလေးတို့မိသားစုလိုပဲပျော်ရွှင်နိုင်ကြပါစေလို့ဒေါ်လေးလက်လက်ဆုတောင်းလိုက်ပါတယ်ကွ။တူလေးတူမလေးတို့ရေမောင်ထူးလေးရဲ့အကောင်းဆုံးခရစ်စမတ်လက်ဆောင်ဆိုတဲ့ပုံပြင်လေးကိုနားတော်တာဆင်ရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
God at the chin and I'll sing nice evil
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။